မြန်မာနိုင်ငံရဲ့အခြေအနေဟာကောင်းမလာတဲ့အပြင်အခြေအနေဟာပိုပြီးတော့ဆိုးဝါးလာနေတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပတဲ့အာဆီယံရှေ့တောင်အာရှနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်လာတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကပြောကြားလိုက်ပါတယ်။အခုကျင်းပတဲ့အစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အချင်းအတော်ကြာဆွေးနွေးခဲ့ကြပေမဲ့မြန်မာနိုင်ငံတွင်လက်ရှိဖြစ်ပေါ်နေမှုတွေကိုကြည့်ရင်အခြေအနေဟာပိုပြီးကောင်းမလာတဲ့အပြင်ဆိုးလာနေတာကိုပြနေတယ်လို့ပြောကြားလိုက်တာပါ။အာရှနိုင်ငံရဲ့ဝန်ကြီးတွေဟာမြန်မာပြည်ထနာအဖြေရှာရေးအတွက်ရထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ကင်ဆယ်ထားကြတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်စစ်တပ်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အပါအဝင်သက်ဆိုင်တဲ့အဖွဲ့အစည်းအလုံးပါဝင်ဆွေးနွေးနိုင်ရေးအတွက်လိုအပ်ချက်အနေနဲ့အဖမ်းခံရတဲ့သမ္မတဦးဝင်းမြတ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်နိုင်ငံရေးကျင်းသားအလုံးကိုလွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။အာရှအလှည့်ကျဥက္ကဋ္ဌအသစ်ဖြစ်တဲ့အင်ဒိုနီးရှားတာဝန်ယူလာတဲ့အချိန်မှာသူကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပါတာဝန်ယူရတာဖြစ်ပြီးမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးအတွက်အဓိကကျတဲ့အဖွဲ့အလုံးပါဝင်နိုင်ရေးဆွေးနွေးနိုင်ရေးကိုလှုပ်ဆောင်မှုကတိပေးခဲ့တယ်လို့လည်းပြောပါတယ်။ဒီအစည်းအဝေးကနေမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုလက်တွေ့အကောင်အထည်ဖော်ဖို့အထူးအရေးကြီးကြောင်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကမြန်မာစစ်ကောင်စီကိုတိုက်တွန်းထားပါတယ်။